အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာဒီကနေ့ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။အိန္ဒိယမိုးရေမြို့ဘက်ကနေလာတဲ့ကတဲ့လူမျိုးတူကတမူးဘက်မှာနေထိုင်တဲ့ကတဲ့လူမျိုးတူကိုနယ်စပ်ဈေးဖြစ်တဲ့နန်ဖာလောင်ဈေးအနီးမှာပြစ်ခတ်ခဲ့တာပါ။ဒီကနေ့အောက်တိုဘာလ2ရက်နေ့မှာဒီလိုမျိုးပြစ်ခတ်မှုတွေရှိခဲ့တဲ့အတွက်အိန္ဒိယနိုင်ငံဘက်ကနေပြီးတော့နယ်စပ်ဆက်ဆံရေးကော်မတီတာဝန်ရှိသူတွေကိုအကြောင်းကြားထားတဲ့အကြောင်းမြန်မာနိုင်ငံဘက်ကရဲအရာရှိတွေကပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယဘက်ကနေဝင်ရောက်လာတဲ့ကတဲ့လူမျိုးတဦးကဖြစ်ခတ်ခဲ့တာကြောင့်မြန်မာဘက်ကတမူးမြို့ဘက်မှာနေထိုင်နေတဲ့ကတဲ့လူမျိုးတဦးထိခိုက်ဒဏ်ရာရရှိသွားခဲ့တယ်ဆိုပြီးတမူးမြို့နယ်ဒုတိယခရိုင်ရဲတပ်ဖွဲ့မှရဲမှုတင်ဝေကအခုလိုပြောပြပါတယ်
ပြန်ဆက်သွားပြီးမှပြီး30လေးလောက်ပြီး20လောက်တော့ပြန်လှည့်လာပြီးတော့မှကောင်ဆိုင်ကဘောကိုတက်ပြီးကြလို့လုံးမှလိုက်ပြလိုက်နောက်တက်ပြီးတော့ပြတာပဲမြန်မာရခါတို့ဖြစ်တတ်ပါတယ်အဲသူတို့ဘက်ကလည်းအရေးလိုလေးတွေရှိတာပေါ့နော်ကျွန်တော်တို့ဘက်ကတော့ငြိမ်းချမ်းတာကိုသူတို့ဘက်ကတော့ငြိမ်းချမ်းတယ်လေလက်လက်ကင်ဖွဲ့စည်းကျွန်တော်ဘက်မှာမရှိဘူးသူတို့ဘက်မှာကျတော့အင်ဖာခရိုင်ထဲမှာကျတော့လက်လက်ကင်ဖွဲ့စည်းတယ်အများကြီးပဲသူတို့ဘက်မှာသူတို့တရားမဝင်လက်လက်ကင်ပြီးတော့မှသူတို့နေနေကြတဲ့အဖွဲ့စည်းတွေအဲဒီအင်ဖာခရိုင်အဲ့ဒီကအများကြီးပဲအဲ့ဒီကတော့မနီဒူရပြည်နယ်ခေါ်တာပေါ့အဲ့မနီဒူနာပြည်နယ်တဝန်းထဲမှာဒီပစ္စည်းအဲ့ဒီပစ္စည်းတွေမနေချမ်းဘူးတော့မျိုးစုတွေလည်းများတယ်အပ္ပနာတွေလည်းများတယ်အဲ့လူတွေနဲ့ဆက်သွယ်ရောင်းဝယ်လုပ်နေတဲ့လူတွေကတော့အစင်မကြီးတဲ့ခါလေးပြစ်ကြခါကြတာမျိုးသားလေးတွေရှိတတ်တယ်ဆက်ကိုချိန်ရောက်ပါများတော့
အခုလိုမျိုးပြစ်ခတ်မှုတွေနဲ့ပတ်သက်လို့အိန္ဒိယမြန်မာနယ်စပ်ဆက်ဆံရေးအဖွဲ့ကိုအကြောင်းကြားထားတယ်လို့လည်းဒုတိယခရိုင်ရဲတပ်ဖွဲ့မှရဲမှုတင်ဝေကဆက်ပြောပြပါတယ်
ဒီကတော့ကျွန်တော်တို့ကဒါဒီကျွန်တော်တို့မှာ BLO ဆိုတဲ့ဟာအဖွဲ့ကြီးကြီးတယ်လေတမူးမှာတမူးလေ BLO နဲ့သူတို့ဒီနေဇက်စစ်ဆိုင်ရေးအဖွဲ့ပေါ့ဟိုဘက်ပေါ်ဒီဘက်ကနေစစ်တဲ့ပြီးတော့မှာလို့ပေါင်းရနေတာပဲရှိပါတယ်။အဲဒီကတဲ့ဆိုတာအဲဒီမှာဒီအတန်ဒီနယ်ထဲမှာဒီဘက်ကမနီပူကဒီနယ်ထဲမှာနေတာရှိတာသူတို့ကသူတို့ရဲ့ဒီနယ်လို့ရှိတာ
။ဟုတ်ကဲ့
အဲ့ဒါအနေမှာဒီအထက်မှာလည်းအဖွဲ့တွေအများကြီးသူတို့ကမှာလည်းသူတို့အဖွဲ့ချင်းချင်းလည်းပဲတစ်ဖက်နဲ့တစ်ဖက်ကအဲဒီလိုသူအစုနဲ့တူတယ်မကြည်လည်တာလည်းရှိတယ်သူဘက်မှာကျတော့အများကြီးပဲအဆောက်ရရအဲ့လိုမင်းချမ်းတဲ့ခါကျတော့အိုးဘက်မှာအလိုလေးတွေရှိတယ်ဟိုဘက်ကလည်းဒီကအသက်တွေပြီးတော့မှလူမျိုးချင်းတူလို့ဆက်တွေကြောဆိုဆက်ဆံနေရတယ်မကြည်လည်ရင်ဟိုဘက်ကလာရင်လည်းလောက်တာလေးတွေရှိတာပေါ့လေကျတော့
အခုလိုပြစ်ခတ်တာတွေကတော့အများမ်းမဟုတ်ပေမဲ့တစ်နှစ်မှတစ်ချိန်လောက်တော့ရှိနေတယ်လို့ဆိုပါတယ်နေဆက်မျိုးတွေဖြစ်တဲ့အတွက်အခါရံနေမလောက်ထားပဲနှစ်နိုင်ငံကဈေးသွားဈေးဝယ်တွေစီကားနေတဲ့နေရာဖြစ်တာကြောင့်အခုလိုမျိုးပြဿနာတွေရှိနေတတ်တယ်လို့လည်းဆိုပါတယ်
ကျတော့အိန္ဒိယနဲ့မြန်မာဆိုပြီးမှနှစ်ဖက်နိုင်ငံဆိုပေမဲ့လို့ဒီကကျတော့ပြည်ဦးကြီးတွေခတ်တိုင်းကြီးတွေခတ်ထားတာမဟုတ်ဘူးဒီတိုင်းမြေပြင်သားအတိုင်းဆိုတဲ့ခါကျတော့သွားကျင်တဲ့နေရာဝင်ကျင်တဲ့နေရာဝင်ရတယ်ဒါပေမဲ့ကျတော့ကစတဲ့ဆုံးလေကြပေါ်လာလိုက်လို့ဒီဘက်ကလည်းရှောက်ပြီးတော့မှဒီဝဟပေါ့စောင့်ကြတာတော့ရှိတာပေါ့တိုးတော်လည်းကျတော့ကဟိုဘက်ကလူနဲ့ဒီဘက်ကလူနဲ့လူမျိုးပုံစံနဲ့လည်းပြည်သူတွေပဲဆိုတော့ဘသူကဘသူဒီမှန်းပြီလို့သွားလာကြရတာ
ဟုတ်ကဲ့ဟုတ်ကဲ့ဟု
တ်ကဲ့ဒါပေမဲ့ဒီနန်ဖာလုံးဈေးဆိုတာလည်းဟိုဘက်ကရောဒီဘက်ကရောနှစ်ဖက်ကအရောက်ဝင်လုပ်နေတဲ့နေရာကိုအဲ့ဒီနေရာပါဝင်ကြည့်လိုက်ကြတော့ကျတော့ border line ဆိုပေမဲ့လို့အဲ့နာမှာသွားလာရောက်ဝင်နေကြတာတရားဒါဝါဟာဒီမျိုးပါလို့လုပ်နေကြတာလေအဲ့နာပဲ
ဒါကတော့ဒုတိယခရိုင်ရဲတပ်ဖွဲ့မှရဲမှုတင့်ဝေကို VOA ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်